ကျမ်းမာတော်မူပါစေတူတော်မောင်ရေစိတ်ချမ်းသာမှကိုကျမ်းမာမယ်ဆိုတဲ့စကားအတိုင်းဒီရက်ပိုင်းမှာစိတ်မချမ်းသာစရာကိစ္စတစ်ခုကြုံနေရလို့ကိုပါမကျမ်းမာမှဖြစ်နေတယ်လို့ခံစားနေရပါတယ်ငါတူရဲ့အကြောင်းကတော့ငရုရက်ွက်ထမ်းမှာနေရောညပါအတန်ကုန်ဖွင့်နေတဲ့အလှခံမန်တက်ကစောင်းပေါက်တန်ကြောက်ပါပဲကွယ်လူတစ်ယောက်နဲ့တစ်ယောက်တာမန်စကားပြောတဲ့အတန်ဟာ60ဒက်ဆီဘယ်ရှိပါတယ်စင်ကာပူလိုနိုင်ငံမျိုးမှာ90ဒက်ဆီဘယ်တဲ့ကြောင်ရင်အိမ်နီးနားချင်းတွေကရဲကိုဖုံးဆက်အကြောင်းကြားတာကြောင့်စူညံဏံပြုတဲ့အိမ်ဟာချက်ချင်းအေးအေးယူတန်ရိုက်တာကိုခံရနိုင်ပါတယ်။နိုင်ငံတကာမှာလည်း80ဒက်ဆီဘယ်ထက်ကျော်ရင်စူညံတန်လို့သတ်မှတ်ထားပါတယ်။အခုငါတို့နိုင်ငံကရက်ွက်တွေထဲမှာဖွင့်နေကြတဲ့ low speaker တွေရဲ့အတန်ဟာ120ဒက်ဆီဘယ်ကျော်ကျော်ရှိတာကြောင့်တခြားနိုင်ငံမှာဆိုရင်ကျိန်းတွေအေးအေးယူခံရနိုင်တဲ့စူညံမှုအတန်ပမာဏပါပဲ။ဒါပေမဲ့ဒါကိုပဲငါတို့နိုင်ငံကရှေးရိုးဆွဲအစင်လာတစ်ခုလို့ခေါက်ရိုးကျိုးနေတဲ့အလေးထားတစ်ခုလို့ဖြစ်ရိုးဖြစ်စဉ်ထက်မပိုတဲ့အသေးဖွဲကိစ္စတစ်ခုလို့သဘောထားပြီးစနလအရာဒီပွဲတော်တွေမှာအလှခံမန်တက်တွေမှာကလေးကင်မွတ်တဲ့ပွဲမျိုးမှာရဟန်းခံအရှင်ပြုမှာမင်္ဂလာဆောင်မှာတရားဝင်လိုင်စင်ရတယ်လို့မြိုင်မြိုင်ဆိုင်ဆိုင်စောင်းပုတ်တွေလော့စပီကာတွေအတန်ကုန်ဖွင့်ပြီးပတ်ဝန်းကျင်ကိုနှိပ်စက်နေကြတော့တာပါပဲ။တာယာတန်လို့လူတွေတတ်မှတ်ထားတဲ့အတန်တစ်ခုတောင်ဆက်ခါအတန်ကြဲကြဲကြားနေရရင်စူညံတန်အဖြစ်ပြောင်းလဲသွားနိုင်တဲ့အခြေအနေမျိုးမှာလော့စပီကာတွေစောင်းပုတ်တွေအလုံးပေါင်းများစွာကားပေါ်တင်ပြီးစူညံပွက်လို့ရနေတဲ့ဘာကိုဆိုလိုမှန်းမသိနိုင်တော့လောက်ကျဲလောင်မြည်ဟင်းနေတဲ့အတန်တွေကိုနိုင်ပေါင်းများစွာဖန်တီးနေတာကိုခံနေကြရတဲ့လူတွေရဲ့အဖြစ်ကိုကိုချင်းစာကြည့်စမ်းပါငတ်တူရအထူးသဖြင့်ကထိန်ရာသီဆိုပို့ပြီးဆိုးပါတယ်ရိုးရာချင်းချင်းမှုနဲ့လည်းမသက်ဆိုင်တဲ့နိုင်ငံခြား DJ တီးလုံးတွေကိုအတန်ကုန်ဖွင့်အရက်တွေမူအောင်တောက်တရုတ်ပြက်ဝစားဆင်ရင်မှုတွေအချောက်မလို့ဝစားဆင်ရင်မှုတွေနဲ့မူယူကခုန်နေကြတာဟာမြင်ရသူကြားရသူအပေါင်းကိုစိတ်အနှောက်အယှက်ဖြစ်စေပါတယ်အထူးသဖြင့်နိုင်ငံသားတွေမြင်ရင်ကိုရိုးရာချင်းချင်းမှုပွဲလန်းသဘင်တွေကိုအထင်မြင်သေးသွားမှာသိကြပါတယ်ငါတို့လူမျိုးတွေဟာပွဲလန်းသမင်အလှမင်္ဂလာတွေမှာဒီလိုမျိုးစူညံတန်တွေလောက်ရမယ်ဆိုတဲ့အတွေးခေါ်နဲ့ခေါက်ရိုးကျိုးနေခဲ့တာနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီ။ဘာသာရေးကိုအကြောင်းပြုပြီးစူညံတန်တွေကိုဖန်တီးရင်ပတ်ဝန်းကျင်ကလည်းတားဆီးရမှာကိုအပြစ်တစ်ခုပြုလုပ်တယ်လို့ဝင်လေးနေတတ်ကြပါတယ်။အခုနောက်ပိုင်းစူညံတန်တွေကိုထုံလန့်အစင်လာတစ်ခုလို့မယူဆကြတော့တဲ့လူငယ်လူကြီးတွေအတွေးခေါ်ပြောင်းလဲလာတဲ့သူတွေအများကြီးဖြစ်လာပြီးဒီစူညံတန်တွေကိုလက်မခံကြတော့ပါဘူး။ဒါကြောင့်လေအွန်လိုင်းပေါ်မှာ low speaker မုန်းသူများအဖွဲ့စည်းလို့ပေါ်ပေါက်လာပြီးတရားလက်လွတ်စူညံတန်ပြုတ်တဲ့အသူတွေကိုအရေးယူပေးဖို့တောင်းဆိုမှုတွေပြုတ်လုလာကြပါပြီ။စူညံတန်တွေကြောင့်ကျန်းမာရေးနဲ့ပညာရေးထိခိုက်တာစိတ်ပိုင်းဆိုင်ရာအနှောက်အယှက်ကြီးစွာဖြစ်နိုင်တာတွေကြောင့်2012ခုနှစ် August လမှာပြုတ်လုတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာမွန်ပြည်နယ်လွတ်တော်ကိုယ်စားလှယ်ကထိရောက်တဲ့အရေးယူဟန်တားမှုတွေနဲ့ဥပဒေထုတ်ပြန်ပေးဖို့အစီအစဉ်ရှိမရှိကိုအစိုးရကမေးခွန်းထုတ်ခဲ့ပါသေးတယ်။တကယ်တော့ငါတို့နိုင်ငံမှာ low speaker နဲ့သက်ဆိုင်တဲ့စည်းမျဉ်းဥပဒေကို2012ခုနှစ်ကလေးကထုတ်ပြန်ပြီးသားပါအတန်ကျက်ဆက်ဖွင့်မဲ့တက်ဆိုင်ရာကာယကံရှင်ကဖြစ်စေအဖွဲ့အစည်းကဖြစ်စေအတန်ကျက်ဆက်ငှားရမ်းသူပိုင်ရှင်ကဖြစ်စေအကျိုးအကြောင်းနဲ့အတန်ကျက်ဆက်ဖွင့်လို့တဲ့ရက်အချိန်ကိုအနည်းဆုံး3ရက်ကြိုပြီးရှောက်ထားရပါမယ်ရှောက်ထားတာကိုစီစစ်လက်ခံပြီးတဲ့အခါမှာလဲတာမန်အားဖြင့်မနေ့6နိုင်ရနေ့ည9နိုင်ထိပဲဖွင့်ခွင့်ပြုပါတယ်ဒါအပြင်အများပြည်သူအနှောက်အယှက်မဖြစ်စေဖို့အတွက်ခွင့်ပြုထားတဲ့ဥပစာအတွင်းမှာသာပြည်သူတွေနားခံတာအောင်ဖွင့်ရမယ်ခွင့်ပြုထားတဲ့ကိစ္စမှတပါအခြားကိစ္စတွေမှာအသုံးမပြုရလူအပ်ပါကခွင့်ပြုချက်ကိုရက်စဲတာကိုလည်းလက်ခံရမယ်တက်ဆိုင်ရရဲတပ်ဖွဲ့ရဲ့သဘောထားမှတ်ချက်ကိုလည်းရယူရမယ်လို့ဥပဒေထုတ်ထားတာရှိပါတယ်ဥပဒေကိုမလိုက်နိုင်ရင်ဒဏ်ငွေ9,000ကျပ်ပေးဆောင်ရမယ်လို့တတ်မှတ်ထားပါတယ်ဒါပေမဲ့ငါတူရဲ့ဥပဒေကအသက်မွေမှုဖြစ်နေလေတော့လူတွေကအတန်ချက်ဆက်ဥပဒေကိုရှိတယ်လို့တော့မတတ်မှတ်ကြဘူးပေးထားတဲ့ပြည်တံဆိုတာကလည်းမလောက်လေးလောက်စားဖြစ်နေတော့တာဘူးဒီတော့အတန်ချက်ဆက်ဥပဒေကိုပြင်ဆင်ပြီးထိရောက်တဲ့ပြည်တံတွေကိုထည့်သွင်းရေးဆွဲပေးဖို့လိုနေပြီလို့လည်းအကြံပေးကျင်ပါတယ်။အခုနောက်ပိုင်းမှာအတန်ချက်ဆက်တွေအသုံးပြုတာနဲ့ပတ်သက်ပြီးအမှုခင်းတွေဖြစ်လာတာတော့ကြုံလာရပါတယ်။တလောကပဲတထုံဘက်မှာအလွန်အကျွံစူးစူးညံ့ညံ့ဖွင့်ထားတဲ့ကထိန်အလှူခံ low speaker တန်ကြောင့်နှလုံးရောကတဲ့အဖိုးကြီးတယောက်တိတ်ဆုံးတဲ့အထိဖြစ်ခဲ့ရတယ်။နောက်ပြီးလှိုင်းတရားဘက်ကအလှူခံမန်တက်တစ်ခုမှလည်းအတန်ချက်ဆက်စူးစူးညံ့ညံ့ဖွင့်ပြီးမူရစ်တောင်းကျမ်းနေတဲ့လူငယ်တစုကိုသွားပြီးတားမြစ်တဲ့ရက်ွက်လူကြီးတချို့နဲ့ရဲတပ်ဖွဲ့ဝင်တချို့ကိုထိလက်ရောက်ထိုးကျခံခဲ့ကြရတယ်။နောက်တစ်ခါမန္တလေးမြို့ကဓမာယုံတခုမှလော့စပီကာနဲ့ဖွင့်ထားတဲ့အတန်ချက်ဆက်စူညံတန်တွေကိုတီးမခံနိုင်တော့လို့အတန်ချက်ဆက်ကြိုးကိုဆွဲဖြုတ်ခဲ့တဲ့နိုင်ငံသားတယောက်ကိုတန်တနာညှိုးနှွမ်းစေတဲ့အမှုနဲ့ဖမ်းဆီးထောင်ချခံခဲ့ရတယ်။ဒီလိုပဲအတန်ချက်ဆက်ဖွင့်ထားတဲ့ပတ်သက်ပြီးခိုက်ရန်ဖြစ်ပွားတာအမှုခင်းဖြစ်ပွားတာတွေဟာမကြခဏသတင်းတွေထဲမှာဖတ်ဖတ်နေရပါတယ်။ရက်ွက်လူကြီးတွေနဲ့ရက်ွက်ထဲကလူတချို့ကတော့တော်ယုံစူညံတန်တွေကိုဘာသာရေးအကြောင်းတရားကြောင့်တိုင်တန်းတာတွေအရေးယူတာတွေမလုပ်ပဲလစ်လူရှုလိုက်ကြတာများပါတယ်။နောက်ပြီးဥပဒေထုတ်ပြန်တာမှလည်းမသိကြတော့တိုင်လို့ရတယ်အရေးယူလို့ရတယ်ဆိုတာကိုလည်းနားမလည်ကြပါဘူး။တိုင်ပြန်ရင်လည်းထိရောက်တဲ့အရေးယူမှုထိရောက်တဲ့ပြည်တံတွေချမှတ်ထားတာမျိုးလည်းမရှိတော့လူမုန်းခံပြီးမတိုင်ကြတော့ပဲကြိတ်မိတ်သီးခံလိုက်ကြတာပဲများပါတယ်ငါတို့။ တခြားနိုင်ငံတွေမှာလို့ရဲအရေးပိုင်းတိုက်ရိုက်မဟုတ်တာလည်းပါပါတယ်ရဲအရေးပိုင်းဆိုရင်တိုက်ရိုက်ရဲစခန်းကိုဖုံးဆက်အကြောင်းကြားရင်ရက်ကျေးလူကြီးတွေကိုတိုင်ကြားနေတာထက်ပိုပြီးထိရောက်နိုင်တာကြောင့်အတန်ချက်ဆက်ဥပဒေကိုလိုအပ်တယ်လို့ဖြည့်ဆွက်ပြင်ဆင်ပြီးထိထိရောက်ရောက်အရေးယူအပြစ်ပေးသင့်ပါပြီလို့အကြံပြုတင်ပြလိုက်ရင်ဒီတစ်ပတ်နားလိုက်ပါရစေမင်းလည်းအားရင်ငါစီစာပြန်ပါချစ်လက်စွာသောမင်းရဲ့အဖစန်နီဦး